မြန်မာနိုင်ငံမှာကလင်းတငယ်၁၂တန်းလုံးဟာတနှစ်ကျော်ကျော်စားကောင်းကောင်းမတင်နိုင်ပဲဖြစ်နေတာဟာမြန်မာနိုင်ငံရဲ့အနာဂတ်ကိုထိခိုက်စေနိုင်ကြောင်းနဲ့စားတင်ကြောင်းတွေဘေးကင်းအောင်လှုံ့ဆော်ပေးဖို့အတွက်ကုလသမဂ္ဂ UNESCO, UNICEF နဲ့ Save the Children အဖွဲ့တို့ကတောင်းဆိုလိုက်ပါတယ်
Colleagues from UNICEF and UN Educational and Scientific Organization together with Save the Children today said they were concerned for the more than 12 million children in the United States.
ကုလသမဂ္ဂအကြီးအမှုချုပ်ပြောခွင့်ရစတက်ဖန်ဒူဂျာရစ်ကပြောသွားတာပါအခုလက်ရှိအနေအထားဟာအနှမ်းပါဆုံးနဲ့ဝေးလံခေါင်ဖျားဒေတာတွေမှာနေထိုင်နေရတဲ့ကလေးငယ်တွေအတွက်ပိုးပြီးထိခိုက်ဆင်းတဲ့အနေအထားဖြစ်နေတယ်လို့လည်းပြောပါတယ်ဒါအပြင်စာတင်ကျောင်းတွေနဲ့ဆရာဆရာမတွေပုံမှန်တိုက်ခိုက်နေတာတွေကျောင်းပရဝုန်တွေမှာစစ်တပ်ဝင်ရောက်နေရာယူထားတာတွေဟာလက်ခံနိုင်စရာမရှိကြောင်းနဲ့စာတင်ကျောင်းတွေဟာကလေးငယ်တွေဘေးအန္တရာယ်ကြီးကြီးနဲ့ခွင့်ပြုမှုရှိအောင်တည်ယူလေ့လာနိုင်တဲ့နေရာတွေဖြစ်တဲ့အတွက်အဲ့ဒီနေရာတွေမှာပဋိပက္ခတွေစုပူမှုတွေမရှိအောင်အကာအကွယ်ပေးဖို့လဲကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNESCO နဲ့ Save the Children အဖွဲ့သုံးဖွဲ့ကတောင်းဆိုလိုက်တာဖြစ်ပါလေ COVID-19 ကာယောဂအန္တရာယ်ကအခုဒီစိုးရိမ်နေရာဆဲဖြစ်တဲ့အတွက်ဒီရောဂါကူးစက်ပြန့်ပွားမှုမရှိအောင်တည်တည်ချာချာလှုံ့ဆော်ပေးဖို့ပန်ကြားလိုက်တဲ့အပြင်မြန်မာလူငယ်တွေပညာရေးအခွင့်အလမ်းဆောင်ရွက်အောင်မှာကိုလက်မခံနိုင်ကြောင်းအဖွဲ့၃ဖွဲ့ကမေလ၂၀စက်တဘာလနေ့မှာကျင်းပချက်ထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်